မြန်မာနိုင်ငံမှာရွေးကောက်ပွဲပြီးအာဏာရ NLD ပါတီတက်မရွန်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေကပြန်လည်တင့်မြက်ရေးနဲ့ငင်းချမ်းရေးအတွက်ကမ်းလှမ်းချက်တွေထုတ်ပြန်လိုက်တဲ့အတွက်တိုင်းရင်းသားနိုင်ငံရေးအတိုင်းအဝိုင်းနဲ့အကဲခတ်တွေအကြာမျှော်လင့်ချက်တွေထွက်ပေါ်နေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါ။ရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရရှိထားတဲ့အစိုးရအသစ်ကိုနောက်တစ်ကြိမ်ဦးဆောင်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့တိုင်းရင်းသားလူမျိုးစုတွေရဲ့ဆန္ဒကိုအလေးထားတော့မှဖြစ်ကြောင်းနဲ့အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာပူးပေါင်းဖို့တိုင်းရင်းသားနိုင်ငံရေးပါတီ36ခုကိုဒီတစ်ပတ်ထဲမှာပဲကမ်းလှမ်းလိုက်တာပါဒီကမ်းလှမ်းချက်ကို KSPP ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌအင်ဂျင်ရမြို့နယ်မဲဆန္ဒနယ်အမှတ်1ကရွေးကောက်ခံပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာတူးကြကကြိုဆိုလိုက်ပါတယ
်တိုင်းသားတွေနဲ့အမျိုးသားညီညွတ်ရေးလို့ပြားအဓိကကြပါဘာကြောင့်လဲဆိုလို့ရှိရင်အချင်းချင်းသာပြန်တန်းနာလေမှုဒီဆောက်ကိုလည်းဒီကူတော့ဟောပြည်သူစဉ်းစားနိုင်တဲ့အနေအထားမျိုးရှိတာပေါ့နော်အဲဒါပြီးချမှုတော့လည်းအခုပူပေါင်းရေးပဲဖြစ်သွားတယ်ဆက်ဆက်မှုရှိသားပဲပေါ့ဒါဆိုလို့ရှိရင်ကျွန်တော်တို့ဆက်ဆက်တွေ့ရမယ့်အတူကိုညီညီနဲ့နဲ့လို့ဆောင်သားမယ်ဆိုလို့ရှိရင်တော့ဖြေပေါင်းလို့ရလာပါဒါကြောင့်ကောင်းတဲ့မြင့်ချက်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါ
ရွေးကောက်ပွဲမတိုင်ခင်ရက်ပိုင်းမှာပဲအာဏာရ NLD အစိုးရကအမျိုးသားညီညွတ်ရေးအစိုးရ National Unity Government ဖွဲ့စည်းဖို့ရည်ရွယ်ထားကြောင်းပြောဆိုထားပါတယ်။ဘလို့ပုံစံဖွဲ့စည်းဖို့ရည်ရွယ်ထားတယ်လဲဆိုတာရှင်းရှင်းလင်းလင်းကြေညာတာမရှိသေးပေမဲ့ကမ်းလှမ်းလာတဲ့အခါဆွေးနွေးညီနိုင်ဖို့အသင့်ရှိတယ်လို့လဲ KSPP ပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ်။ရှမ်းပြည်နယ်မှာမဲအများစုရရှိထားတဲ့ပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့ NLD ပါတီရဲ့ရွေးကောက်ပွဲပြီးကမ်းလှမ်းချက်ကိုတရားဝင်လက်ခံမရရှိသေးတာကြောင့်ပါတီအတွင်းဆွေးနွေးထားတာမရှိသေးကြောင်းနဲ့ဒီအပေါ်မှာသဘောထားမှတ်ချက်မပေးနိုင်သေးကြောင်းပါတီပြောခွင့်ရသူကပြောပါတယ် NLD ကကမ်းလှမ်းချက်ထုတ်ပြန်ခဲ့တဲ့တရားထဲမှာပဲ AA ရခိုင်လက်နက်ကိုင်အဖွဲ့ကရခိုင်ပြည်နယ်အတွင်းရွေးကောက်ပွဲမကျင်းပနိုင်တဲ့မြို့နယ်တွေမှာဒီနှစ်မကုန်မီရွေးကောက်ပွဲအမြန်ဆုံးကျင်းပဖို့အစိုးရနဲ့တပ်မတော်ကိုတိုက်တွန်းခဲ့တယ်လို့ကျင်းပနိုင်မဲ့အခြေအနေတွေပေါ်ပေါက်အောင်ပံ့ပိုးကူညီသွားမှာဖြစ်ကြောင်းသဘောထားထုတ်ပြန်ပါတယ် AA အဖွဲ့နဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့တပ်မတော်ကလည်းဒီထုတ်ပြန်ချက်ကိုကြိုဆိုပြီးကြံရှိတဲ့နေရာတွေမှာရွေးကောက်ပွဲကျင်းပနိုင်ဖို့ညှိနှိုင်းဆောင်ရွက်သွားမယ်လို့ကြေညာခဲ့ပါတယ် NCA ခေါ်အပြည့်အစာချုပ်လက်မှတ်ရေးထိုးထားတဲ့ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတော့တမ်ဘော်နဲ့ AA ကြတိုက်ပွဲတွေပြင်းထန်ခဲ့ပေမဲ့နိုင်ငံရေးအရစိစက်ညှိနှိုင်းဖို့ကမ်းလှမ်းလာတဲ့အပေါ်ထောက်ခံကြောင်းအခုလိုပြောပါတယ
်ဒီတမ်ဘော်နဲ့ AA ကြမှာအခုလိုအပြင်းအားဖြင့်နိုင်ငံရေးအရဘောတူညီရှိတဲ့အယူဆအဖြစ်ကြည့်ရတယ်ဆိုတဲ့ဟာပေါ်မှာတော့ကျွန်တော်ကတော့ဒီလိုထောက်ခံပါတယ်လူဝေးပြကြောင့်နှစ်ဖက်မှာတိုက်ပွဲတွေပြင်းထန်ဖြစ်နေကြပြီလေနိုင်ငံရေးအယူဆတွေမှာတော့အတူကြည့်ရကြတယ်ဆိုတဲ့ပုံမှာတော့ကျွန်တော်တို့ကြည့်ဘူး
ကမ်ရွန်နဲ့ AA ရဲ့ထုတ်ပြန်ချက်ပေါ်ကချင်လွတ်လပ်ရေးအဖွဲ့ KIO မှာဒုဥက္ကဋ္ဌအဖြစ်လဲတာဝန်ယူခဲ့တဲ့ဒေါက်တာတူးကြကအခုလိုသုံးသပ်ပါတယ
်ကိုယ့်ရဲ့လက်ထက်ကအဖွဲ့ကြီးမကိုကဒီလိုဘောတာတူကြီးပါပဲအပိုင်းတော့ဒါတော့ခေါင်းနဲ့လက်ခါလို့မြင်ပါလေကျွန်တော်ဒီရှေ့ဆက်လက်ဆောင်ရမယ်လုပ်ငန်းတွေမှာလည်းကျွန်တော်ပြည်စုံစည်းနေမြေတဲ့ဆောင်ရွက်နေတဲ့အနေအထားမျိုးပေါ်ပေါ်လာနေတယ်လို့ပြောနေတယ်ဗျဒါစေတနာတန်တန်နဲ့ယူသတာနဲ့ဆိုလို့ရေရွတ်ထုတ်ပြဆွေးဖြစ်တဲ့ဒီအပြောနဲ့အလုပ်ကဲ့ရည်မှုတော့သူအဲ့ဒါတော့ကျွန်တော်ကတော့ဒီကိစ္စရှိတဲ့ပုံမှုတွေပါလေ
အရင်ကတော့တမ်ဘရော့ဘက်ကထုတ်ပြန်ချက်တွေမှာ AA လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်ဖွဲ့စည်းဖြစ်သုံးလုံးခေါ်ဆိုခဲ့ပေမဲ့ဒီတစ်ကြိမ်တမ်ဘရော့ရဲ့ကြေညာချက်မှာတော့ဒီစကလုံးတွေပါဝင်တာမတွေ့ရပါဘူးနိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကနှစ်ဖက်ထုတ်ပြန်ချက်တွေဟာအစိုးရတမ်ဘရော့နဲ့ AA အကြားအလွတ်သဘောညှိနှိုင်းပြီးမှထွက်ပေါ်လာတာဖြစ်နိုင်ကြောင်းရှုမြင်ပါတယ
်ကျွန်တော်အမြင်ကတော့ဒီကြေညာချက်တွေကအရင်နဲ့မတူပဲနဲ့တော်လေးပြောပြမယ့်နှစ်ဖက်ကလက်ခံနိုင်တဲ့အတုံတုံဝေါ်လာနေနဲ့ထွက်လာတယ်ဆိုတော့ကျွန်တော်တွေ့ရပါတယ်။အဲ့တော့ဒီဟာနဲ့တွက်ဆမယ်ဆိုလို့ရှိရင်အလွတ်သဘောအပြန်အလှန်ညှိနှိုင်းပြီးမှထွက်လာတဲ့ကြီးညာချက်တွေလို့ဆိုရပါတယ်။အဲ့တော့ဆိုရတံမတော်နဲ့ဒီအီကြားမှာလွတ်သဘောညှိနှိုင်းမှုတွေကထွက်လာတဲ့ကြီးညာချက်လို့ယူဆတဲ့အတွက်ကြောင့်မလို့ဒီလုံးတရားကတော့ဆောင်ရွက်လို့ရနိုင်ပါလေ။ဆိုတော့ဗျာဒီကြံတဲ့နယ်ဒီအားလုံးမှာလုတ်ပြီးဖြစ်စေမလုတ်ပြီးဖြစ်စေဒါလုံနိုင်အကောင်းဆုံးပေါ့။နော်ဒီလိုရက်လက်ကောင်းမျိုးတော့ထွက်လာနိုင်တယ်လို့ထင်ပါတယ်။
ရွေးကောက်ပွဲကျင်းပဖို့ပူပေါင်းဆောင်ရွက်ကြရင်နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုလျှော့ချတာလွတ်တော်ပေါ်ပေါက်လာရင်နိုင်ငံရေးဘောင်ကျေလာပြီးစစ်ဘောင်ကျေတာကိုလျှော့ချတာအပြင်ရက်တက်နေတဲ့ညီချမ်းရေးဆွေးနွေးမှုတွေပြန်ပြီးအသက်ဝင်လာနိုင်တယ်လို့လည်းဦးမောင်မောင်ဆိုကသုံးသပ်ပါတယ်
ဒီအခင်းချင်းပြီးသွားလို့ရှိလို့ရှိရင်အေးနဲ့မြဝိုင်းမှာမိခွဲ့၄ဘွဲ့ရှားမှာ၄ဘွဲ့နဲ့ဒီအစိုးရတတ်မလို့လို့ဒီလုံးမဲ့အဲ့လေဆွဲထိုးရည်ကိုကျွန်တော်တို့ကရှစ်ဆက်သွားလို့ရမယ်လို့ထင်ပါတယ်အဲ့ဒီ၃ချက်ဆင်းရင်းစစ်အောင်မြင်သွားရင်တော့ဒီနောက်နိုင်ငံရေးဆွေးနွေးပွဲနိုင်ငံရေးဆွေးနွေးပွဲ SDA စတင်ဒီလိုက်ကိုတစ်ဖြည်းဖြည်းတက်သွားလို့ရမယ်လို့ထင်ပါတယ
်တမ်မရော်ကလက်နက်ကင်အဖွဲ့အစည်းတွေနဲ့ငင်းချမ်းရေးရတဲ့အထိဆွေးနွေးသွားဖို့ကော်မတီတရက်ဖွဲ့စည်းလိုက်ကြောင်းလဲဒီသတင်းပတ်အစောပိုင်းမှာကြေညာခဲ့တာပါစင်းမြင့်အရာရှိတွေဥဆောင်ပါဝင်ဖွဲ့စည်းလိုက်တဲ့တမ်ဘော့ငင်းချမ်းရေးဆွေးနွေးမှုကော်မတီအနေနဲ့အစိုးရနဲ့ NCA တနင်္ဂနွေလုံးအပြည့်အစုံချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ရောလက်မှတ်မီးထူရသေးတဲ့အဖွဲ့တွေနဲ့ပါဆွေးနွေးညှိနှိုင်းသွားမှာဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်